ောတာရှင်များမင်္ဂလာပါအခုတစ်ပတ်မှာတော့စံစည်းကွက်အစ်စ်တွေရရှိဖို့အစိုးရဘက်ကကူညီဆောင်ရွက်မယ်လို့ဆိုပေမဲ့လှင်းလင်းမြန်မြန်လှုပ်ဖို့လိုနေတယ်ဆိုတဲ့အကြောင်းဆွေးနွေးတင်ပြမှာဖြစ်ပါတယ်ကနဦးအနေနဲ့မြန်မာနိုင်ငံရဲ့စံစည်းကွက်အခြေအနေကိုအကျဉ်းချုပ်တင်ပြပါမယ်ပြီးခဲ့တဲ့2017-2018ဘဏ္ဍာနှစ်မှာပြည်ပကိုစံတန်ချိန်3တန်းခွဲကျော်တင်ပို့နိုင်ခဲ့ပါတယ်နှစ်ပေါင်း80ကျော်အတွင်းမှာပမာဏအများဆုံးစံချိန်တင်ပို့နိုင်ခဲ့တာဖြစ်ပြီးတော့ဝင်ငွေလဲအမေရိကန်ဒေါ်လာဘီလီယံနဲ့ချီပြီးရခဲ့ပါတယ်ဒါပေမဲ့လက်ရှိ2018-2019ဘဏ္ဍာနှစ်မှာတော့မြမစံစည်းကွက်ကိုပြင်းထန်တဲ့မုန်တိုင်းအကြီးစားတစ်ခုနဲ့မုန်တိုင်းအသေးစားတစ်ခုဝင်ရောက်မှွေနှောက်ထားပါတယ်မုန်တိုင်းအကြီးစားကတော့မြန်မာနိုင်ငံရဲ့အကြီးဆုံးဆံဝယ်လက်ဖြစ်တဲ့တရုတ်ကမြန်မာကနေပို့နေတဲ့ဆံတွေကိုအကြီးအကျယ်ဖမ်းနေတဲ့ကိစ္စပါပြီးခဲ့တဲ့9လလောက်ကစပြီးမူဆယ်နယ်စပ်ကနေတရုတ်ကိုတင်ပို့နေတဲ့ဆံစည်းကွက်ကအဖမ်းအဆီးများလွန်းတာကြောင့်ပျက်စီးလူဖြစ်နေခဲ့ပါတယ်မြမဆံစည်းကွက်ကိုဝန်ဆောင်ထားတဲ့မုန်တိုင်းအသေးကတော့EU ကမြန်မာနိုင်ငံကနေတင်သွင်းနေတဲ့ဆံလုံးရှည်တွေအတွက်ပေးထားတဲ့အခွန်တက်တာခွင့်ကိုပြန်ရုပ်သိမ်းလိုက်တာပဲဖြစ်ပါတယ်ဒီကိစ္စကြောင့်ပြပဆန်တင်ပို့မှုပမာဏကိုကြီးကြီးမားမားမထိခိုက်ပေမဲ့အရေးအသွေးမြင့်ဆန်စည်းကွက်ကိုထိုးပေါက်ဖို့လုပ်နေတာကိုတော့အချိန်တက်လိုက်သလိုဖြစ်သွားပါတယ်။ဒါကြောင့်လက်ရှိဘဏ္ဍာနှစ်မှာနှစ်ကုန်ပို့2လလောက်ပဲလိုတော့တဲ့အချိန်အထိပြပဆန်တင်ပို့မှုကတန်ချိန်2တန်းလောက်ပဲရှိပါသေးတယ်။မနစ်ကနဲ့ရှင်ရင်ဒီနှစ်ပို့ထားတဲ့ပမာဏကတဝက်ကျော်ကျော်လောက်ပဲရှိပါသေးတယ်။အခုတင်ပြခဲ့တာကတော့မြမပြပဆန်စည်းကွက်ရဲ့လက်ရှိအခြေအနေပဲဖြစ်ပါတယ်ဆက်လက်ပြီးတော့ဆန်စည်းကွက်အကြက်တဲကိုကျော်လွှားနိုင်ဖို့အစိုးရကဥဆောင်ပြီးတော့ဈေးကွက်အစ်စ်တွေရှာဖွေမယ်ဆိုတာနဲ့ပတ်သက်ပြီးတင်ပြမှာဖြစ်ပါတယ်အပေါ်မှာပြောခဲ့တဲ့အတိုင်းမြမဆန်စည်းကွက်မှာအကြက်အတဲတွေရင်ဆိုင်နေရတဲ့အတွက်နိုင်ငံတကာမှာဈေးကွက်အစ်စ်တွေရရှိဖို့အရေးတကြီးလိုအပ်နေပါတယ်ဒါနဲ့ပတ်သက်ပြီးဆန်လုံငန်းရှင်အတိုင်းဝိုင်းကအစိုးရချင်းချိတ်ဆက်ပြီးဈေးကွက်တွေကူရှာပေးဖို့သက်ဆိုင်ရာအစိုးရဌာနကို2018ခုနှစ်နိုဝင်ဘာလလောက်ကတည်းကတောင်းဆိုနေခဲ့ကြပါတယ်။လုပ်ငန်းရှင်တွေနဲ့သက်ဆိုင်ရာဝန်ကြီးဌာနတို့လည်းဒီကိစ္စနဲ့ပတ်သက်ပြီးတွေးဆဆွေးနွေးခဲ့ကြပါတယ်။ဝန်ကြီးဌာနဘက်ကလည်းအစိုးရချင်းချိတ်ဆက်ပြီးဈေးကွက်အစ်စ်တွေရှာဖွေပေးမယ်ဆိုပြီးပြောကြခဲ့ပါတယ်။ဒါနဲ့ပတ်သက်ရင်ပြီးခဲ့တဲ့ February 9ရက်ကမန္တလေးမှာကျင်းပခဲ့တဲ့စံစဘာအသင်းချုပ်ရဲ့ညီလာခံမှာလည်းဒုတိယသမ္မတကအစိုးရချင်းချိတ်ဆက်ပြီးနိုင်ငံတကာမှာစံစည်းကွက်အစ်စ်တွေရှာဖွေပေးမယ်လို့ဆိုခဲ့ပါတယ်။တိုင်းပြည်ရဲ့အဓိကအသက်သွေးကြောစီးပွားရေးလုပ်ငန်းကဏ္ဍတစ်ခုဖြစ်တဲ့စံစဘာလုပ်ငန်းအတွက်အစိုးရဘက်ကခုလိုအားတက်တရော်ဝင်ရောက်ကူညီပံ့ပိုးတာဟာအလွန်အမင်းလိုအပ်တဲ့အချက်ဖြစ်ပါတယ်။ဒါပေမဲ့လို့ဒီဆောင်မမှာအထူးအလေးပေးပြောချင်တဲ့အချက်ကအစိုးရချင်းချိတ်ဆက်ပြီးဈေးကွက်အစ်စ်တွေရှာဖွေတဲ့ကိစ္စကိုမြန်မြန်လုပ်ဖို့လိုပါတယ်။ EU ကမြမဆန်တွေကိုအခွန်တက်တာခွင့်ပြန်ရုပ်သိမ်းတော့မယ်ဆိုပြီးတည်င်းတွေစထွက်ကတဲ့ကပြင်ဆင်မှုတွေလုပ်ပါတော့ဆိုပြီးကုန်တယ်တွေဈေးကွက်ကျွမ်းကျင်သူတွေကအစိုးရကိုတိုက်တွန်းနေကြတာဖြစ်ပါတယ်။ဒီလိုတိုက်တွန်းနေတာဟာအခုဆိုရင်အချိန်3လလောက်ရှိပါပြီ။အစိုးရကလည်းလုပ်ပေးဖို့သဘောတူကတိပြုထားပါတယ်။လုပ်နေပြီလဲဖြစ်နိုင်ပါတယ်။ဒါပေမဲ့လက်တွေမှာတော့အခု3လလောက်အတွင်းမှာအစိုးရချင်းချိတ်ဆက်မှုနဲ့စံဈေးကွက်အစ်စ်ထက်ရတာမရှိသေးပါဘူး။အဲ့ဒီတော့ထပ်ဆင့်ပြောချင်တာကဈေးကွက်အစ်စ်တွေရအောင်လုပ်တဲ့နေရာမှာမြန်ဖို့လိုပါတယ်။အဲ့ဒီတော့ထပ်ဆင့်ပြောချင်တာကဈေးကွက်အစ်စ်တွေရရှိအောင်လုပ်တဲ့နေရာမှာမြန်ဖို့လိုပါတယ်။ဘာဖြစ်လို့လဲဆိုရင်ဈေးကွက်အစ်စ်တွေရရှိဖို့ကိုယ်နိုင်ငံတနိုင်ငံတွေကလုပ်နေတာမဟုတ်ပါဘူး။အပြိုင်ဆိုင်ကြိုးပမ်းနေတဲ့ပြိုင်ဘက်နိုင်ငံတွေကအာဆီယံဒေတာတွင်းထဲမှာတင်ရှိနေပါတယ်။ဥပမာအနေနဲ့ကမ္ဘောဒီးယားနိုင်ငံဖြစ်ပါတယ်။EU ကအခွန်တက်တာခွင့်ပြန်ရုပ်သိမ်းလိုက်တာမြန်မာတနိုင်ငံတည်းမဟုတ်ပါဘူးကမ္ဘောဒီးယားကလည်းပြန်ရုပ်သိမ်းခံရပါတယ်ဒါပေမဲ့ EU ကအခွန်တက်တာခွင့်ပြန်ရုပ်သိမ်းမယ်လို့တင်းထွက်ကလေးကကမ္ဘောဒီးယားကသူ့နိုင်ငံစံစည်းကွက်အထိအခိုက်နည်းအောင်ကြိုပြင်ထားပါတယ်ဈေးကွက်အစ်စ်ရရှိဖို့ကြိုတင်ပြီးထိထိမိမိဆောင်ရွက်ပါတယ်ဒီလိုနဲ့ EU ကအခွန်တက်တာခွင့်မရုပ်သိမ်းခင်ကလေးကတရုတ်နိုင်ငံကိုစံတန်ချိန်3သိန်းတရားဝင်တင်ပို့ဖို့အတွက်အစိုးရချင်းသဘောတူစာချုပ်ကိုကြိုတင်ချုပ်နိုင်ခဲ့ပါတယ်ဒါပေမဲ့လို့မြန်မာနိုင်ငံအနေနဲ့ကတော့ဈေးကွက်ရရှိရေးအတွက်ကြိုတင်ပြင်ဆင်မှုအပိုင်းကလုံလောက်မှုမရှိခဲ့ပါဘူးတရုတ်ကိုပို့တဲ့မူဆယ်ဆန်ဈေးကွက်ပြည်လူနီပါစဖြစ်ကလေးကဈေးကွက်အစ်စ်ရှာဖွေဖို့လိုတယ်လိုတယ်ဆိုပြီးပြောနေတာဖြစ်တယ်လို့ EU ကအခွန်တက်တာခွင့်ရုတ်တော့မယ်ဆိုပြီးတင်းစားထွက်တော့လဲဆန်ဈေးကွက်ကိုမထိကိုက်အောင်ကြိုတင်ပြင်ဆင်မှုလုပ်ဖို့လိုတယ်ဆိုပြီးထပ်ပြောကြပြန်ပါတယ်ဒါပေမဲ့လို့ဈေးကွက်အစ်စ်ကတော့အခုထိမရသေးပါဘူးအခုလိုနိုင်ရှင်ထောက်ပြတာက ပုဂ္ဂိုလ်တဦးတယောက်ကိုအဖွဲ့အစည်းတရက်ရက်ကိုရှုံချလိုတဲ့သဘောမဟုတ်ပါဘူး။ကိုနိုင်ငံနဲ့ဒေတာတွင်ကစံတင်ပို့တဲ့ဒေပြနိုင်ငံတွေနဲ့ဈေးကွက်ရရှိဖို့ဆောင်ရွက်တဲ့နေရာမှာသူများနိုင်ငံကဘလောက်အထိခြေလှမ်းတွက်နေတယ်ဆိုတာကိုတင်ပြလိုတာပါ။ဒေပြနိုင်ငံကသက်ဆိုင်ရာဌာနအနေနဲ့ဈေးကွက်ရရှိရေးအတွက်ပြည်ပြည်ပြင်းပြင်းဆောင်ရွက်နေတာကိုသိရှိနိုင်ဖို့ဖြစ်ပါတယ်။မကြခင်လပိုင်းလောက်မှာပဲမြန်မာနိုင်ငံမှာနှွေစပါးတွေစပေါ်ပါတော့မယ်။လက်ရှိအချိန်အထိမူဆယ်ကနေတရုတ်ကိုပို့တဲ့ဆန်ဈေးကွက်ကလည်းအလားအလာပြန်မကောင်းလာသေးပါဘူး။ဒါကြောင့်နှွေစပါးပေါ်ချိန်အမီဒီပြင်းဈေးကွက်အစ်စ်တွေအတွက်သဘောတူစာချုပ်တွေချုပ်ဆိုထားနိုင်ဖို့အရေးတကြီးလိုအပ်နေပါတယ်။နေကောင်းချုပ်အနေနဲ့ပြောလိုတာကတော့နိုင်ငံတကာဈေးကွက်ထဲမှာဆန်လိုနေတဲ့ဆန်ဝယ်ဖို့ပြင်နေတဲ့နိုင်ငံတွေတော်တော်များများရှိနေပါသေးတယ်။ဒါပေမဲ့အဲ့ဒီနိုင်ငံတွေစီဆန်ရောင်းနိုင်ဖို့ကိုယ်နိုင်ငံအပြင်ဒီပြင်းနိုင်ငံတွေကလည်းလုံပန်းနေကြပါတယ်။ဒါကြောင့်ဈေးကွက်အစ်စ်ရရှိရေးအတွက်လက်တွက်ဖို့လည်းအထူးလိုအပ်ပါကြောင်းတင်ပြလိုက်ရပါတယ်။စီးပွားရေးဖွံ့ဖြိုးမှုမျက်မှောက်ပြုနိုင်ကြပါစေ။ကျေးဇူးတင်ပါတယ်ကျွန်တော်အောင်နိုင်ကျော်ပါ။